အမရဦးဝင်းနေရဲ့ကြည်တံလူငင်းတို့တာဝန်အမိန်နဲ့ဒီကနေ့ကြံလို့လာသူတွေထဲမှာဗိုက်တာသတင်းတော်တွေဖြစ်ကြတဲ့ကိုပါလူမြေကိုကျော်စိုးဦးလို့လည်းပါဝင်ပါတယ်။နိုင်ငံတော်ပြုဝတ်ချက်ဥပဒေကိုချိုးဖောက်မှုနဲ့စတင်ဖန်ဆီးခံရတဲ့အချိန်ကနေရပောင်း900ကျော်အကြာမှာသတင်းတော်နှစ်ဦးပြန်လွတ်လာတာပါ။သူတို့ကိုပြန်လွတ်ပေးတဲ့ပေါ်မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာသူ့ဆောင်စစ်ဆေးရေးမှူးပေါမောက်ခရန်ကြီးတွေကကြိုဆိုပြီးသူတို့အလုပ်ကိုသူတို့လုပ်တဲ့အတွက်ဒီလိုဆိုးရွားတဲ့အချိန်တွေမျိုးမကြုံခဲ့ရသင့်ပါဘူးလို့ထစ်တာမှရှိပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံနဲ့အပြည်တင်တမ်းမှတ်ကြီးတို့ကလည်းဝမ်းမြောက်တဲ့အကြောင်းနဲ့ကြိုးစားကြောင်းထုတ်ပြန်ကြတယ်ကပြောထားပါတယ်။ဥရောပသမဂ္ဂ EU ရဲ့နိုင်ငံသားကြီးနဲ့လူမျိုးရင်းမူဝါဒဆိုင်ရာပြောခွင့်ရကလည်းထုတ်ပြန်ချက်တစ်ခုနဲ့ဝမ်းမြောက်ကြောင်းပြောဆိုပြီးမြန်မာနိုင်ငံမှာဒီမိုကရေစီရေးကိုအားပေးထောက်ခံပြီးတဲ့နောက်မြန်မာဆွေးနွေးနဲ့ဆက်ပြီးလက်တွဲလှုပ်ဆောင်သွားမယ်လို့ပြောပါတယ်။လူ့ခွင့်ရေးဆောင်ကြီးလေလာရေးအဖွဲ့ HRW ရဲ့အာရှဒေသဝယ်ဆိုင်ရာဒုတိယညွှန်ကြားရေးမှူးစီရောဘတ်ဆန်ကတရားမမျှတတဲ့အကျဉ်းချခံရမှုကနေပြန်လွတ်မြောက်လာတဲ့ကိုယ်ပါလုံးနဲ့ကိုကျော်စိုးဦးတို့ကိုချီးကျူးပြောဆိုပြီးသူတို့ကအကျဉ်းချခံရဖို့ကိုထားဘယ်တော့မှအဖမ်းမခံခဲ့ရတဲ့မှာဘူးလို့ထုတ်ပြန်ပြောဆိုပါတယ်။ဒီနေ့တင်လို့ပေးတဲ့အကျဉ်းချအကျဉ်းလူ1520ဦးထဲမှာနိုင်ငံရေးကျင်းသားလို့သတ်မှတ်ထားသူအခုချိန်ထိတည်ထားရသမျှအယောက်20ထက်မနည်းရှိပြီဖြစ်ပြီးအဲ့ဒီအထက်မှာလူမျိုးစုတစ်နိုင်ငံဖော်ပြနေဆက်ဆက်သူတွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံတရားနည်းကစပြီးသမရကပြစ်ဒဏ်လူမျိုးစုတော်ခွင့်နဲ့အကျဉ်းချနေသူတွေကိုပြန်လွှတ်ပေးရမှာဒီဒီချိန်ဟာ3ချိန်မြောက်ပါ။လူမျိုးစုတွေထဲမှာအများစုဟာမွေးစည်းဝါးတုံးဆွဲမှုလက်ဝဲပြည့်စုံမှုတွေနဲ့အကျဉ်းချနေပြီဖြစ်ပါတယ်။